မြန်မာနိုင်ငံမှာဒီမိုကရေစီမြင့်ကျတဲ့ဖွဲ့စည်းပုံတစ်ရပ်ကိုပြင်ဆင်ရေးဆွဲနိုင်ပြီးတဲ့အချိန်ကျမှဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကြီးကြပ်နိုင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာပြောဆိုသွားပါတယ်။မြန်မာအသွင်ကူးပြောင်းရေးမှာအဓိကရင်ဆိုင်ရတဲ့အကျောက်တဲတစ်ခုဖြစ်တဲ့ရခိုင်ပြည်ပခါဟာလည်းအချမ်းဖက်ဝါရဆွဲလုပ်ရဟာကနဦးအကြောင်းတရားဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်။စင်ကာပူနိုင်ငံအရှိတောင်အာရှလေလာရေးသုတေသနဌာန ISEAS ကကြီးမှုလုပ်တဲ့ပွဲမှာမြန်မာနိုင်ငံအသွင်ကူးပြောင်းရေးနဲ့စင်ခေါ်ချက်တွေနဲ့ရှေ့အလားအလားမူဝါဒဆိုင်ရာဟောပြောချက်ကိုဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီမိန့်ခွန်းကောက်လုပ်ချက်တွေကိုကိုသားညုံကပြောပြပေးမှာပါရှင်
။မူဝါဒဆိုင်ရာဒီမိန့်ခွန်းထဲမှာတော့လက်ရှိမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ညီညွတ်ရေးလုပ်ငန်းစဉ်နဲ့နိုင်ငံတကာကနေပြီးတော့ထူးဆန်းဝင်စားနေတဲ့ရခိုင်ပြည်နယ်အကျပ်တဲ့အခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဓိကထားပြီးတော့ရှင်းပါတယ်။ဒါ့အပြင်မြန်မာစီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေ၊ကျန်းမာရေးပညာရေးလူမှုရေးဆိုင်ရာစိန်ခေါ်ချက်တွေနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့နိုင်ငံရေးအရာစိန်ခေါ်ချက်တွေကိုလည်းခြားပြပြောဆိုသွားပါတယ်။ဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားလုပ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့တက်လာတဲ့ NLD ပါတီအနေနဲ့သူ့ဆူရလက်ထက်အတွင်းမှာဖော်ပြပုံပြင်ရေးဟာအတော်လေးကိုတာမြင်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အခုမူဝါဒဆိုင်ရာမိကုံးမှာတော့ဖော်ပြပုံပြင်ရေးဟာအသွင်ကူးပြောင်းရေးအတွက်အဆုံးဖြတ်ပေးမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့ပြောသွားပါတယ
်။ Amendments to the Constitution was one of the goals of our government and this is something that we need to mention here because the completion of a
democracy on Tuesday ဟာမှတ်လို့အစိုးရရဲ့ရည်မှန်းချက်တရဖြစ်ပါတယ်။ဒီနေရာမှာတော့ဒါကိုပြန်ပြီးအလေးထားပြောရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဆုံးသတ်တဲ့နေရာမှာစစ်မှန်တဲ့ဒီမိုကရေစီနည်းကျဖွဲ့စည်းပုံတည်းရဲ့အပြည့်အစုံရေးဆွဲချမှတ်မှုပါဝင်ရမှာဖြစ်ပါတယ်။အခုထိတော့ဒါဖြစ်မလာသေးပါဘူး။ဒီအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့တဖြည်းဖြည်းလှုပ်သွားရမယ်လို့ကျွန်တော်တို့ညှိမှန်းထားပါတယ်
။နိုင်ငံတကာကနေပြီးတော့ထူးဆန်းဝင်စားနေတဲ့ရခိုင်မျိုးပိုင်းဖိပခချင်းနီနဲ့ပတ်သက်လို့လည်းလက်ရှိမြန်မာဆူရဆောင်ချက်တွေကံကြပ်ပုံတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောပြီးတော့ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်နေတဲ့အကြောင်းပြောပါတယ်။ဒါပြင်ကြမ်းဖက်ဝါဒဆွဲလို့ရဟာအခုချိန်ထိကိုအဲ့ဒီဒေတာကိုချင်းချောက်နေတယ်လို့ဆိုပါတယ
်။ The danger of terrorist activities which was the initial cause
ကြမ်းဖက်ဝါဒဆွဲလို့ရချင်းချောက်မှုတွေဟာရခိုင်ပြည်နယ်ကလူသားရပ်တည်မှုအကျပ်တဲကိုဖြစ်စေခဲ့တဲ့ကနဦးအကြောင်းတရားဖြစ်ပြီးတော့ဒီနေ့အထိဒီလူရက်ကချင်းချောက်မှုအဖြစ်ရှိနေပါတယ်။လူမျိုးရေးဆိုင်ရာဒီစိန်ခေါ်ချက်ကိုမဖြေရှင်းနိုင်သေးသေးတော့လူမျိုးရေးဘာသာရေးအကျပ်တဲမှုတွေကရှိနေဦးမှာပါ။ဒီချင်းချောက်မှုဟာမြန်မာနိုင်ငံအတွက်တည်းမဟုတ်ပါဘူး။ကျမတို့ဒေတာနဲ့နိုင်ငံတကာကိုပါချင်းချောက်မှုတရဖြစ်စီပါတယ်။အကျပ်တဲ့ဝါဒဆွဲလုပ်ရပြီကိုဘလို့အကြောင်းတရားနဲ့ပဲဖြစ်ဖြစ်လက်ခံခွင့်လွှတ်လို့မရပါဘူး
။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့လက်တလောအာရုံစိုက်နေကြတဲ့အထက်မှာရခိုင်အချင်းကြီးပြီးရင်တော့မြန်မာနိုင်ငံတွင်းကယင်းနှိမ့်နှံ့မှုကိစ္စရဖြစ်တယ်လို့ဒေါက်ဆာဆူဂျီကသူ့အမြင်ပြောပါတယ်။ဒီတော့လေမြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရည်မှုကိုသူကရှင်းပြပါတယ
် We want Myanmar to be business friendly
and မြန်မာနိုင်ငံရွေးချယ်နိုင်တဲ့အချင်းချင်းချောချောမွေ့မွေ့နဲ့လုံခြုံစိတ်ချရဖို့သူတို့ရဲ့အကျိုးစီးပွားနဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးညီမှန်းချက်တွေနဲ့ဆန့်ကျင်ညီဖို့ဆိုတဲ့စီးပွားရေးဝန်ကျင်ကောင်းတစ်ခုဖြစ်ဖို့လိုပါတယ်နိုင်ငံတွင်းမှာစီးပွားရေးအလေးထားကောင်းတွေနဲ့စီမံအုပ်ချုပ်မှုကောင်းဖြစ်လာဖို့အတွက်ဒီနည်းမြုပ်နှံမှုဆိုင်ရာဥပဒေ၊စီးပွားရေးကုမ္ပဏီလုပ်ငန်းဥပဒေတွေကိုအသေးချာပြင်ဆင်ရေးဆွဲထားပြီးဖြစ်ပါတယ်။အဟံတားတွေကိုဖယ်ရှားပြီးတော့လုပ်ငန်းတွေငြင်းငြင်းဆန်းဆန်းဖြစ်ဖို့ကိုလည်းဆောင်ရွက်ထားပါတယ်
။ဒါ့အပြင်လက်ရှိအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ဖြစ်တဲ့ငြင်းငြင်းလုပ်ငန်းစဉ်ကိုပြောဆိုတဲ့နေရာမှာနှစ်နှစ်အတွင်းမှာ27ရာစုပင်လုံညီလာခံ3ချိန်ခေါ်ယူခဲ့တဲ့အတွက်အဲ့ဒီမှာတူးတက်မှုရလဒ်တွေရလဒ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာအခက်အခဲတွေရှိနေတာကိုလည်းသူကမမြင်ပါဘူး။
Serious challenges remain.
And all the people who are in the city of Mama Shuni, Tamil, Tayana, Akwe, Jama, Yo, Tayana, Lenekai, Akwe, Chinin, Jama, Lenekai, Pitakariga, such a new Zebabe. Decent quadrigo, a minute, Sanji, Dripuni, Avare, Dietwe, Diana, Nale, Murine, he nine pieces on your dog, Yiman Tabare.
The Chinamare, Jama, Yipina, Limuisaya, Nimaning, Leshi, Chini, Sink quadrigo, Chapia Gavare. အခုလိုမြန်မာနိုင်ငံကြုံရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုလည်းစင်ကာပူနိုင်ငံအပါအဝင်အာဆီယံတွေအနေနဲ့အနည်းဆက်ဆုံးနားလည်မှုပေးနိုင်မယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းနဲ့မြန်မာလူထုအနေနဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မယ်ဆွမ်းပကားရှိတယ်လို့ယုံကြည်တဲ့အကြောင်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိကုံးထဲမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျ